ီးပွားရေးနိုင်ငံရေးလူမှုရေးစတဲ့ကဏ္ဍစုံမှာဒေတာရင်းနိုင်ငံတွေအကြမ်းမှတောင်းဖွံ့ဖြိုးတိုးတက်မှုနောက်ကျကျန်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်ပြောင်းလဲမှုတွေဖော်ဆောင်သွားမယ်ဆိုတဲ့ကြွေးကြော်ချက်နဲ့တိုင်းပြည်အာဏာကိုရယူခဲ့တဲ့ NLD အစိုးရဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးလက်ရှိအချိန်ထိလူထုကမျှော်မှန်းထားတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးတာကြောင့်စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေကြားစိုးရိမ်မှုတွေကြီးထွားလာနေတာပါ။ကုန်စည်နှုန်းတွေကြီးမြင့်လာနေခြင်းကလည်းအစိုးရဘော်လူထုရဲ့ယုံကြည်မှုတွေကျဆင်းနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားပြောဆိုမှုတွေထွက်ပေါ်နေခြင်းမှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်တင်သည့်အချက်များဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မြို့မှာဒီဇင်ဘာလ10ရက်နေ့ကိုရည်နေတော့ကကျင်းပခဲ့တဲ့ကုန်သည်ဆက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလည်းဖြစ်သမ္မတဦးသိန်းစင်အစိုးရလက်ထက်ကသမ္မတရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ကစီးပွားရေးစာတမ်းကိုတင်သွင်းခဲ့တာဖြစ်ပါတယ်လက်ရှိအန္တရာယ်အစိုးရအနေနဲ့လှုပ်ဆောင်တဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဒေါက်တာဦးမြင့်ကသူ့ရဲ့စာရမ်းထဲမှာထည့်သွင်းပြောကြားခဲ့တာမှာအစိုးရအာဏာရပြည်နယ်နဲ့အတွင်းဆောင်ရွက်ချက်တွေဟာမျှော်လင့်ထားတာနဲ့ညှော်နှဲနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုခဲ့ပါတယ
်။လက်ရှိအစိုးရဟာအများပြည်သူရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်ပြီးတဲ့။ကြောင်းလဲမှုကိုဦးစားပေးဆောင်ရွက်မှုကိုကျွန်တော်တို့တတိပြုထားတာရှိပါတယ်နော်။ကျွန်တော်တို့အားလုံးကလည်းပဲကတိပြုကိုကျွန်တော်တို့ဖြည့်ဆည်းအောင်မြင်စေချင်ပါတယ်။နောက်ပြီးတော့ကျွန်တော်တို့အပြင်ယခုနိုင်ငံတော်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကြော်လွှားနိုင်ဖို့ဟာကျွန်တော်တို့အားလုံးကပူးပေါင်းဆောင်ရွက်ရန်နှင့်လိုအပ်တယ်လို့လည်းလိုအပ်တယ်ကျွန်တော်သတိပြုပါပါတယ်နော်လက်ရှိအစိုးရ၏နော်စီဒနာနှင့်အားစိုက်ဆောင်ရွက်တာကိုကျွန်တော်တို့ဘာမှတန်ပြရမရှိပါဘူးဒါပေမဲ့လည်းလွန်ခဲ့တဲ့2နှစ်အတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်နဲ့ရလဒ်များကိုကျွန်တော်တို့မျှော်လင့်ထားတာနဲ့ရော့နေနေတာဆိုတော့ကျွန်တော်တို့ခံစားနေရပါတယ်ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးတော့အရင်းနှီးမြှုပ်နှံသူတွေရောသူတို့မှာကကြော်လင့်ချက်တွေကာကြီးရပါလေအစ်င့်မြင့်မြင့်ထားတာနံပါတ်1ကအစ်င့်နေနေထားတာတတိယကပါလဲဆိုဘာမှမသိတဲ့အချိန်ဖြစ်နေတဲ့ကိစ္စနော်ဒီကျွန်တော်တို့နံပါတ်1ကတော့အစ်င့်ပြောင်းမှန်းချက်တွေကနံပါတ်1ကအမြင့်ရှိတယ်နောက်တစ်ခုကအနည်းရှိတယ်နောက်တစ်ခုကဘာမှမသိတဲ့ဟာဖြစ်နေကျွန်တော်တို့အချိန်တွေကဘာမှမဟောမှန်းဖြစ်တဲ့အချိန်မျိုးကိုရောက်နေတာမျိုးဖြစ်နေဝီလုံးတို့ဒီကျွန်တော်တို့ expectation ကရောက်နေဖြစ်တယ်နော်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလိုဖြစ်နေတဲ့အခါကျတော့မဖြစ်လဲဆိုတော့ကျွန်တော်နေစီးပွားရေးကတုံ့ဆိုင်နေပြီ if you don't know နော်ဒီမမျှော်မှန်းလို့မသိဘူးဆိုလို့ရှိရင်လုပ်လို့မရတော့ဘူးဆိုစီးပွားရေးအဲ့တော့စီးပွားရေးကိုပြန်ကောက်အောင်မလုပ်ရမလဲဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်နေတော့အောင်စမ်းကြည့်ကြည့်ကျွန်တော်ရုံးလို့ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်စမ်းစုကြည့်အနေနဲ့လှုပ်ဆောင်တဲ့အကြံပြုချက်တွေကိုလည်းဒေါက်တာဦးမြင့်ကတင်ပြခဲ့ပါတယ်
ပြောလင်းချက်ကိစ္စနဲ့ပတ်သက်ဆက်ပြောချင်တော့အောင်စမ်းကြည့်ကကုမရဲ့တတိရှိတယ်ကြံ့ကြံ့ခံရှိတယ်စိတ်တုံတုံချာတိုးတန်းသူတွေကြီးမြတ်တဲ့ဂုံတိတ်ခါတွေနဲ့အထူးလေးစားခံစားရတယ်ကျွန်တော်တို့ရဲ့တန်းကျူပြည်သားအများစုကလည်းသူ့မှာနောက်မှာရှိနေပါတယ်သူ့မှာအနေနဲ့လည်းကျွန်တော်တို့စီးပွားရေးတိုးတက်အောင်ကောင်းမှုဖို့ကိုပြန်လဲတည်ဆောက်မယ်ဆိုတော့ကျွန်တော်ယုံကြည်တယ်နော်ယုံကြည်လို့ကျွန်တော်အနေနဲ့ကတော့မလုပ်ရမလဲတော့အောင်စမ်းကြည့်ချင်းလည်းကျွန်တော်အနေနဲ့အောက်ပါအချက်တွေကိုကျွန်တော်လှုပ်ဆောင်ဖို့ကိုစဉ်းစားပါရန်လို့တင်ပြချင်ပါတယ်နံပါတ်1ပထမအနေနဲ့ကတော့စီးပွားရေးကဏ္ဍတွင်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူထိတ်ဆုံးဦးစားပေးဖြစ်သတ်မှတ်ထားကြောင်းရှင်းရှင်းလင်းလင်းပြပြသားသားပြောစေချင်ပါတယ်စီးပွားရေးရဆိုရှင်ကျွန်တော်တို့ရဲ့ဒီဟိုနဲ့တူတူနော်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူအကြီးတဲ့ဖြစ်ရမယ် first thing နော် let me repeat ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုထိမ့်သိမ်းရေးဒီပါထွက်သွားသူတွေဒီလိုဆန္ဒအတိုင်းပြန်လာနိုင်ရေးပြန်လဲနေချာချာရဲ့အနေနဲ့ပြုစုတိုးထောင်ရေးတဲ့အတွက်စီးပွားရေးရှင်သန်မှုကမရှိမဖြစ်ပါဘူးနံပါတ်1ပြောချင်ပါတယ်နံပါတ်2ဒုတိယအနေနဲ့ကတော့အဓိကအရေးပါတဲ့သက်ဆိုင်တဲ့လူအလုံးထောက်ခံနိုင်တဲ့စီးပွားရေးမဟာဗျူဟာတစ်ခုကိုရေးဆွဲဖို့နမူနာကျွန်တော်ပေးထားပြီးပါပြီအဲ့ဒါလုပ်ပါလေဒီအချက်တွေကဆိုလို့ရှိရင်စဉ်းစားဖို့အတွက်အကြံပြုတာလည်းဖြစ်ပါတယ်ကျွန်တော်ခုနပြောတဲ့အကြံပြုတာရှိအဲ့ဒါတွေကိုစဉ်းစားပြီးတော့မှဆက်ပြီးတော့မှတိုင်းပြည်အတွက်က National Development Strategy ကိုဆွဲပါအဲ့ဒါကျွန်တော်ပြောလို့ပါတယ်နော်အဲ့ဒါမှလည်းပဲကျွန်တော်အဲ့ဒါဆွဲပြီးတော့မှလည်းကျွန်တော်တို့တွတ်တော်တင်ရင်တင် you do what make it legal နံပါတ်2အရေးပါကြက်ချက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့သူမရဲ့စီးပွားရေးကော်မတီအဖွဲ့ဝင်များစီးပွားရေးအကြံပေးတွေများပြည်တော်စုအစ်စ်နဲ့ပြည်내နဲ့တိုင်းဒေသမှာဆင်းဆက်စီမံကိန်းဗန္ဒာရေးကုန်သွယ်ရေးကိစ္စတွေဗဟိုဘဏ်နဲ့ငွေကြေးရေးကိစ္စမှာအဓိကလှုပ်ဆောင်နေတဲ့အရာရှိတွေနဲ့မကြာခဏအနှစ်တာအရာရှိရှိအမြင်ဖလှယ်ဖို့လုပ်ပေးတင်ပါတယ်I'm suggesting that you should တွေ့ပါတွေ့ပါသူတို့နဲ့တွေ့ပါ နော်ပြီးတော့နှိတာနဲ့ဆွေးနွေးပါနော်အဲ့ဒါမျိုးလုပ်စီချင်ပါနော်ဟုတ်ကဲ့ဒီပုဂ္ဂိုလ်ဒီအနေနဲ့လွတ်လွတ်လပ်လပ်နဲ့ပွင့်ပွင့်လင်းလင်းပြောနိုင်မှုအခွင့်အလမ်းတွေကိုဖန်တီးပေးဖို့ကျွန်တော်ပြုအဆူပြုလိုပါတယ်နောက်သူတို့ရဲ့အကြံတွေကိုလည်းဆုံးဖြတ်ချက်ချရမှာထဲသွင်းစဉ်းစားဖို့အကြံပြုလိုပါတယ်သူတို့တာဝန်ထမ်းဆောင်နေတာလည်းပဲနော်ဒီခါအနေနဲ့ကလွတ်လွတ်လပ်လပ်နဲ့နော်သူတို့အနေနဲ့လုံနိုင်တဲ့ဟာတွေကိုလည်းပဲကျွန့်ကျင်တဲ့ခန္ဓာမှာသူတို့အနေနဲ့ကလည်းဒီသူတို့ရဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဖို့သူတို့အနေနဲ့ကျွန်တော်သူတို့လည်းပဲ revolution of power ပြည့်စစ်ချင်ပါလေ number 3
စီးပွားရေးခန္ဓာအပါအဝင်တိုင်းပြည်ဖွံ့ဖြိုးရေးအတွက်အစိုးရကဥဆောင်လုပ်ကိုင်နေတဲ့နေရာမှာခန္ဓာအလိုက်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းနားထောင်သင်ကြောင်းအကြံပြုတင်ပြခဲ့ပါတယ
်နောက်ဆုံးအနေဖြင့်ကျွန်တော်အရင်ရှင်းပြခဲ့သလိုပဲကျွန်တော်တို့လက်ရှိရထားတဲ့ရွေးကောက်ပွဲအစိုးရဟာလက်ရှိအနေအခြေအနေကအရှိတက်ဖို့ဟာအခွင့်အလမ်းအများကြီးကျွန်တော်တို့မှာရှိခဲ့ပါတယ်ဒီအခွင့်အလမ်းဒီကောင်းတွေကိုအသုံးချနိုင်ဖို့စီးပွားရေးဗန္ဓာရေးအုပ်ချုပ်ရေးနဲ့အခြားအရေးကြတဲ့ကဏ္ဍတွေမှာကျွန့်ကျင်ပိုင်ဆိုင်တဲ့လူ proven ability ဆိုတာကျွန်တော်အများကြီးရှိပါတယ်ဒီခန်းထဲမှာလည်းအများကြီးရှိတယ်နော် in all fields ရှိပေးတာ proven ability ဘာမှကျွန်တော်ညင်းလို့မရအောင်ရှိတယ်အဲ့ဒီလူတွေကိုနော်ကျွန်တော်တို့ဟောတာနိုင်ပိုင်ကြောင်းတက်တဲ့ဒီမှာရေးထားတာတော့ကျွန့်ကျင်ပိုင်နိုင်ကြောင်းတက်တဲ့ထူပြေးတဲ့လူတွေကိုအများကြီးရှိပါတယ်ထို့ကြောင့်မို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဒီကျွန့်ကျင်သူတွေနဲ့တွေ့ပါသူတို့ပြောတာတွေကိုနားထောင်ပါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသူတို့မှတ်သားပါသူတို့အကြံပြုချက်တွေကိုလည်းပဲဦးစားပေးပြီးတော့ဆန္ဒမစောဘဲနဲ့ထိမ့်သိမ့်မိဖို့နဲ့နော်သူတို့အကြံတွေကိုယူပြီးအတိုင်ပင်ခံဦးဆောင်မှုအောက်မှာကျွန်တော်တို့အနေနဲ့ကပြန်ပြီးတော့လုပ်လို့ရပါတယ်ကျွန်တော်တို့ပဲသူတို့ရဲ့လုံအားတွေကိုကျွန်တော်တို့ကသုံးပြီးတော့မှသူကခေါင်းဆောင်မှာလုပ်လို့ရှိရင်ကျွန်တော်အနေနဲ့ကတော့အလုံးအောင်မြင်မယ်ထင်ပါတယ
်ဒေါက်တာဦးမြင့်ဟာအခုအချိန်မှာတော့သူတေသနာနဲ့တင် जा ပို့ချခြင်းအလို့သဘောဆွေးနွေးတိုင်ပင်ခြင်းနဲ့စီးပွားရေးဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ